မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ဗန်စနစ်တွေကမောက်ကမဖြစ်နေတာမှာပြည်သူတွေဟာပုဂ္ဂလိကဘဏ်တွေမှာအပ်ထားတဲ့ကိုယ်ပိုင်ငွေကြေးတွေကိုပြန်လည်ထုတ်ယူနိုင်မှုအခက်အခဲတွေတော်တော်လေးရှိနေကြပါတယ်။ပြည်တွင်းမှာလူသုံးများတဲ့ပုဂ္ဂလိကဘဏ်တွေကကံမောစာဘဏ်မှာအပ်ငွေထုတ်ယူလိုသူတွေအနေနဲ့ ATM ဆက်မှာတစ်နေ့ကိုအများဆုံးငွေကျပ်2သိန်းသာထုတ်ယူနိုင်ပြီးတစ်ပတ်ကိုအများဆုံး4သိန်းသာထုတ်ယူနိုင်ပါတယ်။KB ဇက်ပေးနဲ့ထုံမယ်ဆိုရင်တော့တပတ်ကိုအများဆုံး2သိန်းသာထွက်ယူနိုင်တယ်လို့ပြောင်းလဲသတ်မှတ်ထားပါတယ်။ဒီလိုငွေထွက်ယူရတဲ့ပမာဏကိုအစမတန်ရှော့ချလိုက်တာ ATM ဆက်တိုင်းမှာငွေထွက်ယူလို့မရတာနဲ့ရတဲ့ဆက်တွေမှာတန်းစီဆောက်ရတာတွေရှိလာလို့အပြင်ကနေပမာဏအပေါ်လိုက်ပြီးရာခိုင်နှုန်းဝင်ဆောင်မှုနဲ့ငွေသားလဲလှယ်ပေးသူတွေစီကနေငွေသားရအောင်လှုပ်လာကြရတာပါ။တရားမဝင်ခုလိုလုပ်နေတာတွေကိုအရေးယူမယ်လို့ဗဟိုဘဏ်ကပြောထားပေမဲ့လောလောဆယ်ငွေလိုချင်သူတွေဒီနည်းနဲ့လုပ်နေကြရတဲ့အတွက်ငွေသားလဲလှယ်သူတွေကြားမှာလည်းလိမ်လည်တဲ့ပြဿနာတွေရှိလာနေပါတယ်။ငွေသားလဲပေးတဲ့သူကိုငွေပမာဏရဲ့ဆရာခိုင်နှုန်းအထိပိုပေးပြီးဘဏ်စည်းလွှဲပေးရတဲ့အထိဖြစ်နေပါတယ်။မန္တလေးမှာအတူ 9.5 ခိုင်နှုန်းယူပြီးငွေသားလဲလှယ်ပေးနေသူတဦးကတော့ဒီရာခိုင်နှုန်းဟာရှော့ယူထားတဲ့ပမာဏဖြစ်တယ်လို့ပြောပါတယ်။
ရခိုင်တော့အမ 7.5 မှာတ냐တွေ 80 တော့ရောက်နေရဟုတ်ညီမဆဲတော့ဒီ percentage ရငွေသားတဲ့နှုတ်တယ်ဆိုတော့20ဆိုရင်အမက78သိန်းခွဲယူအားမှာညီမဟိုက KB ကနေ20ပေးရမှာအဲ့လိုဖြစ်သွားမှာဟုတ်ပန်ဆောင်နံပါတ်ကနေပြီးလွှဲလို့ရတယ် KB ကနေရတယ်ဖုန်းနံပါတ်နဲ့လည်းရတယ်စာအုပ်ကဆိုရင်ပူစည်းများတယ်စာအုပ်နဲ့ကျတော့ဗန်သွားပြီးတော့တွတ်ထုတ်အားမျိုးလေမိုဘိုင်းဘဲကင်းကို KB တို့ကကျလွှဲတယ်ဒီတိုင်းလွှဲလိုက်အောင်ပဲဗန်ပိတ်လည်းရတယ်ဆိုတော့လေ
နောက်ထပ်သုံးဆွဲသူများတဲ့ AR Bank မှာတော့ ATM ဆက်ကနေတရက်ကိုငွေကျပ်3သိန်းသာထုတ်ယူနိုင်ပြီးတစ်ပတ်ကိုအများဆုံးထုတ်ယူနိုင်တဲ့ပမာဏ5သိန်းကျပ်သာသတ်မှတ်ထားပါတယ်။ဘဏ်စနစ်မလို့ပဲပြည်တွင်းမှာတနေရာကနေတနေရာငွေလွှဲရေးစနစ်မှာလူသုံးများတဲ့ Wave Money ဝန်ဆောင်မှုလုပ်ငန်းမှာတော့သတ်မှတ်ထားတဲ့ငွေလွှဲကပိုပေးနေရတဲ့အပြင်ငွေထုတ်ယူတဲ့အခါမှာလည်းငွေကျပ်3သိန်းထုတ်ရင်9000ပေးရတဲ့အထိပေါက်ဈေးဖြစ်နေပါတယ်။ဒါတော့မှအရင်ကလိုစိုင်တိုင်းမှာ wave money ငွေထုတ်ယူဖို့ကတော့မလွယ်လာပါဘူး။ရန်ကင်းမြို့နယ်က wave money ဝန်ဆောင်မှုပေးနေတဲ့စိုင်မှာတော့အခုလက်တလောမှာငွေသွင်းတာသာလက်ခံပြီးငွေထုတ်ပေးတာမရှိသေးဘူးလို့ပြောပါရတယ်
။ထုတ်မရပါဘူးခင်အလွယ်လေးရပါတယ်။အလွယ်ရတော့လွယ်ကရှိတယ်တတိထုံရင်း3,500ဟောတတောင်းထုံရင်း400အဲ့ဒါကနှုံးတိုင်းနဲ့ယူရခြင်း။ဟောဒီ90တော့ဟိုမရသေးဘူးဒီဘက်နှစ်ဘက်တော့ရအောင်မယ်မသိဘူးဟော။
ဆရာနာမသိငင်ကာလာရုံက wave money ဝန်ဆောင်မှုပေးနေတဲ့ဆိုင်တိုင်းကနေငွေကျပ်10သိန်းအထိလွှဲနိုင်ထုတ်နိုင်တယ်ဆိုပေမဲ့အခုနောက်ပိုင်းမှာတော့ဆိုင်တော်တော်များများကငွေထုတ်ပေးတဲ့ဝန်ဆောင်မှုကိုရပ်ထားကြပါတယ်။ငွေကျပ်10သိန်းအထိဆိုလွှဲမဲ့သူက400ထပ်ဆောင်ပေးရမှာဖြစ်ပြီး10သိန်းကနေ2သိန်းခွဲအထိဆိုရင်900ကျပ်2သိန်းခွဲကနေ5သိန်းအထိဆို1000ကျပ်ဆိုပြီးလွှဲတဲ့သူကသာအပိုထပ်ဆောင်ပေးရတဲ့နှုန်းထားသတ်မှတ်ထားပါတယ်။ဒါပေမဲ့အခုခါမှာတော့လွှဲတဲ့သူကတော့မကပဲငွေထုတ်ယူမဲ့သူကပါဆိုင်ကပြောတဲ့နှုံထားအတိုင်းအပိုထပ်ဆောင်ပေးရတဲ့အခြေအနေကိုရင်ဆိုင်နေရတယ်လို့ရန်ကုန်ကနေ AR တိုင်းဘက်ကို Wave Money ဝန်ဆောင်မှုကနေတဆင့်ပေအမြဲလွှဲနေသူတဦးကပြောပါတယ်
။အခုဒီပိုင်းလွှဲတဲ့ဥစ္စာတော့တသိန်းလွှဲတဲ့ဟာ1500ပေးရတယ်။1500ဒီကပေးလိုက်ရတယ်လေ။ဟိုကထုတ်တဲ့လူမေးကြည့်ရင်ဘယ်လောက်ပေးရလဲလို့ဟိုမှကျတော့2000ပေးရတယ်တဲ့။ตัวตัดตาแล้วคงอ่ะมันจะชุญญาณนี่มา2000ไม่เอาตล่ะทีนี้ว่าซวยกันรู้สิยังไอ้ซวยได้หลูอ่ะมันปี้อ่ะเพราะว่าทุบได้หลูอ่ะไม่สั่นไม่ปี้อ่ะอะคืออ่ะ2เพชรซ้ําဖြင့
်ปี่เรมาชื่อแผ่นတွေก็อาลุตมะฤสุบ้องท่าเรญมะနိုင်ငံบ้านอาลุตมะตมกะอภเวจุกก็รอกัมโมซาเอยาวดีแบงค์ညမရှိဆောင်ဘဏ်နဲ့တခြားပုဂ္ဂလိကဘဏ်ခွဲတွေကတာဝန်ရှိသူတွေနဲ့ငွေပွဲစားတွေပေါင်းပြီးငွေလွှဲတဲ့အခါရာခိုင်နှုန်းနဲ့ထပ်တိုးယူတာတွေကိုကန့်ကွက်ရှုတ်ချထားပါတယ်။အခုလိုငွေသားရယူနိုင်ဖို့တရားမဝင်ရာခိုင်နှုန်းနဲ့အကျိုးဆောင်ကလိုယူနေကြတာတွေကိုဥပဒေအရအရေးယူဆောင်ရွက်သွားမယ်လို့ဗဟိုဘဏ်ကပြောကြားထားပေမဲ့လည်းဘဏ်တွေကနေငွေထုတ်ယူနိုင်ဖို့ခက်ခဲနေတာကြောင့်ဒီနည်းနဲ့ပဲအများကလုံဆောင်နေကြပါတယ်။ဆရာနာသိမ့်ခဲ့ပြီးနောက်နိုင်ငံမတည်မငြိမ်ဖြစ်နေတာအုပ်ချုပ်နေသူတွေနဲ့ဘဏ်လုပ်ငန်းပေါ်အယုံကြည်နေပါတာကြောင့်ဘဏ်တွေမှာအပ်ထားတဲ့ကိုယ်ရည်ငွေတွေပြန်ရနိုင်ဖို့အတွက်နှီးမျိုးစုံသုံးစူးစမ်းနေကြတာဖြစ်ပါတယ်ရှင်။